ကျွန်းလာ20ရက်နေ့ဒီကနေ့ကြောက်တဲ့ကဘာဒုက္ခသည်များနေ့ကိုထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းခုနှစ်ခုလုံးမှာကျင်းပခဲ့ပါတယ်ဒီလိုနယ်စပ်မှာခလုံးနေရတဲ့ဒုက္ခသည်တွေအတွက်ထောက်ပံ့ပေးနေတဲ့စာနာရိက္ခာတွေလည်းအလုံးလုံးမရကြတော့သလိုအလုံးလုံးခွင့်လည်းမရကြတဲ့အတွက်ခက်ခဲရရှိနေကြတာပါဒီဒုက္ခသည်တွေအတွက်မြန်မာအစိုးရဘက်ကလည်းအလုပ်အကိုင်းနဲ့နေရာထိုင်ခင်စီစဉ်မ ုံနေကြတဲ့ဒုက္ခသည်တသိန်းနီးပါးဟာနေရရင်ကိုပြန်ဖို့အတွက်အခက်အခဲတွေရှိနေတာပါ။လက်ရှိမြန်မာအစိုးရဘက်ကလည်းသူတို့နေရရင်ကိုပြန်တဲ့အခါမှာနေထိုင်ရေးနဲ့အလုပ်ကံကိစ္စတွေကိုစီစဉ်ပေးနိုင်တာတွေမရှိဘူးဆိုပြီးဒီအပတ်အတွင်းမှာပဲလာရောက်ပြောကြားမှုတွေရှိတဲ့အတွက်နေရပြန်ဖို့ကအခက်အခဲတွေရှိနေတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်ပြောရမယ်ဆိုတော့ကျွန်တော်တို့ကဘာမှမရှိဘူးပြန်ဖို့ကလည်းကျွန်တော်တို့ကတော်တော်ခက်ခဲကြည့်တယ်လေကျွန်မအမ်ဘက်ဆီကအဲ့ဒီယူရီးယားမှာလာရနေတဲ့အမ်ဘက်ဆီကစကောင်းဝင်ပြီးတော့အဲ့ဒီပြန်ကြမဲ့လူတွေကသူတို့မေးတာပေါ့ဘုရားပြန်လို့ရှိရင်ရအိမ်ရှိလားလောက်ကဲနေရှိလားတဲ့ဘုရားအိမ်မရှိလို့ရှိရင်တော့ကျွန်တော်တို့ကမလို့အင်းနပါတဲ့လားကျွန်တော်တို့ကမဆောင်မပြေးနိုင်ဘူးကဲ့အလုံးမရှိလို့ရှိရင်လောက်ကံမရှိလို့ရှိရင်တော့ပြန်ရင်လည်းကျွန်တော်တို့လည်းလောက်ကံမပြေးနိုင်ဘူ
းဆယ်စုနှစ်သုံးခုလောက်နေထိုင်ခဲ့ရပြီးတတိယနိုင်ငံနေစီကိုလည်းမသွားနိုင်နေရက်ကိုလည်းပြန်ဖို့အတွက်ကနေထိုင်စရာအလုပ်ကံတွေမရှိအောင်သာမကလုံခြုံရေးအတွက်ပါစိုးရင်ရတဲ့အတွက်ဒုက္ခတွေအများစုကတော့နေရက်ကိုမပြန်လို့ကြပါဘူးဒီအတွက်လက်ရှိထိုင်းနယ်စပ်မှာပဲသူတို့အနေနဲ့တရားဝင်နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်တွေရမယ်ဆိုရင်တော့အဆင်ပြေနိုင်မယ်ဆိုပြီးဒုက္ခတွေတူကပြောပါတယ
်တကယ်တော့ဒီထိုင်းရခွင့်ပြုမယ်ဆိုတော့ဒီထိုင်းထဲမှာသူတို့တရားဝင်ပေါ့နော်အလုပ်လုပ်ကြိုင်စားတော့ပြီးနေထိုင်ခွင့်ပေးတော့ပိုကောင်းတယ်နိုင်ငံခြားပို့ဖို့ကြတော့လည်းနိုင်ငံခြားကလည်းသူတို့ရဲ့လေဥပဒေတည်တည်နဲ့အဲ့လိုမျိုးအစိုးရတည်ပြောင်းတဲ့အခါမှာတို့ကအဲ့လိုဒုက္ခတွေကိုတိတ်ပြီးတော့ရှောက်ထားခွင့်တိတ်မပေးတော့ဘူးလေအဲ့လိုမျိုးဆိုတော့ဥမာနိုင်ငံခြားမှာသွားနေမယ်ဆိုလို့ရှိရင်လည်းဖြာနေပြီးတော့တက်ကြီးပါဆိုလည်းပညာပြန်တရမှာအဲ့လိုမျိုးဆိုတချို့တွေကမနေမသွားချင်တော့ဘူးကိုဒီမှာပဲနေတာအနေသားကြနေပြီဆိုတော့တို့ဒီမှာပဲနေရှင်တယ်ဒီမှာပဲလောက်ကန်ချားချင်တယ်အဲ့လိုမျိုးလူတွေရှိတယ်ပေါ့နော်လက်ရှိနေရာလေးမှာပဲတရားဝင်ပေါ့နော်လောက်ကန်စားတော့ခွေလေးပြီးရင်တော့ပို့ပြီးအဆင်ပြေတာပေါ့ဒုက္ခတွေအတွက
်ဒုက္ခတွေရဲ့ဆန္ဒရိက္ခာတွေကလုံလောက်မှုတွေရှိတာ
မလုံလောက်ပါဘူ
းဒုက္ခတွေစခန်းတွေကိုအဓိကဆန္ဒရိက္ခာတွေပံ့ပိုးကူညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ TPPC က2019ခုနှစ်ကစပြီးဒုက္ခတွေကိုထောက်ပံ့မှုတွေဆက်မပေးတော့တဲ့အကြောင်းနဲ့မတန်ဆွမ်းသူတွေဒုက္ခိတတွေကိုပဲထောက်ပံ့ပေးသွားမှာဖြစ်တယ်ဆိုပြီးအသိပေးထားကြောင်းကရင်ဒုက္ခတွေကော်မတီကဆိုပါတယ်ဂျွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့ကိုတော့ထိုင်းနယ်ဇက်ကဒုက္ခသည်စခန်းခွန်းတစ်ခုလုံးမှာအခမ်းအနားတွေကျင်းပခဲ့ကြတယ်လို့လည်းကရင်ဒုက္ခသည်ကော်မတီကဆိုပါတယ်
။အဲ့လိုစခန်းခွန်းတစ်ခုအတွက်လုံလောက်ကြလာပဲ။စခန်းစခန်းကစကူရနော်ဆလုံးတယ်လေ။ Can't comment တော့ Can't comment တော့စကားပြောတယ်။ပြီးတော့ယူနိစာနဲ့စကားပြောတယ်၊ KRC နဲ့စကားပြောတယ်၊ကစားဘွေတော့ရှိတော့
ဟုတ
်တယ်။ဘောလီဘောတို့ဖုတ်ဘောတို့ကနော
်။ကမ္ဘာတဝန်းလုံးမှာစစ်ပွဲတွေဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်2018ခုနှစ်အတွင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းက68တန်းခွဲရှိလာတာမို့ဒါဟာအများဆုံးစံချိန်တင်သွားခဲ့တယ်လို့လဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ပြည်တွင်းကနေထွက်ခွာပြီးတခြားနိုင်ငံတွေမှာထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်စုစုပေါင်းက 25.4 တန်းရှိတယ်လို့လဲဆိုပါတယ်။